မလေးရှားနိုင်ငံကိုရေချောင်းကသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အနာဝင်နေကပြောလိုက်ပါတယ်။ဒီထက်မှပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ကိုရီဖက်စီယာခံရကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး12ယောက်ကို Cox's Bazar မြို့ကအိတ်ငန်းတစ်ခုမှာဒီနေ့စောပိုင်းကရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖမ်းဆီးခဲ့သူတွေလို့ဆွဆွဲထားတဲ့လူမောင်ကို2ယောက်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြထားတာပါ။ဒုက္ခသည်စကန်နီတွေကအမျိုးသမီးတွေကိုလူမောင်ကိုရီကစီယုံတင်သွင်းပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကတိနဲ့ခေါ်လာခဲ့ပေမဲ့ Cox's Bazar မြို့ကအင်တာဗျူးမှာထားခဲ့တဲ့အကြောင်းလဲအထူးရဲတပ်ဖွဲ့ပြောခွင့်ရမက်ရှကာရော့ခ်မန်ကပြောဆိုလိုက်တာပါ။မနေ့နောက်ပိုင်းမှာတော့ကလည်းကုတူပလာကိုဒုက္ခသည်စကန်ကနေမိုင်ခွန်းဆလောက်အကွာမှာရှိတဲ့မဲရှာခလီကျုံးပေါ်မှာရိုဟင်ဂျာ30ယောက်ကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။မလေးရှားကိုသွားမဲ့ဆက်လီကိုစောင့်ဆိုင်းရင်းကမ်းခြေကတောထဲမှာပေါ်အောင်နေတဲ့အမျိုးသမီး14ဦးအမျိုးသား12ဦးနဲ့ကလေးချောက်ကိုတွေ့ရှိခဲ့တဲ့အကြောင်းကြောင့်လည်းပြည်နယ်ရဲမှုကိုကူကပြီးတရင်ကဖော်ပြပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လွန်ညွန်ကစ်ကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS စွန့်အောင်အုပ်စုကိုမြန်မာလွန်ညွန်တပ်ဖွဲ့တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲတိုင်းနယ်ချီရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပြီးဒုက္ခသည်စကန်ကခက်ခဲတဲ့အခြေအနေတွေကြောင့်အနေများတဲ့ရေလန်းကနေတခြားနိုင်ငံတွေကိုသွားဖို့ကြိုးစားတဲ့အပေါ်မှာစိုးရိမ်မခင်းတဲ့သဘောထားတွေလည်းဖတ်ပေါ်နေကြတာပါ။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်လည်းမြန်မာနိုင်ငံကထွက်ပြေးသွားတဲ့သူတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားဖို့လည်းကတိပြုထားပါတယ်။